မြန်မာနိုင်ငံရန်ကုန်တိုင်းတွင်အနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံးလေတပ်စခန်းအနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်နှစ်ဦးသေဆုံးပြီးတော့ကဲကွာအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီးတဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒီကနေ့အစောပိုင်းကစစ်နက်ကိုင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တဦးနဲ့အရသာတဦးစီတေဆုံးပြီးစစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်္ဂလာတုံးထွေအုပ်ရုံးပြစ်ခတ်ခံရတဲ့ကိစ္စကိုစစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ကအတိအပြုပြောကြားပြီးတဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်။အဲလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒီကနေ့အစောပိုင်းမှာပဲတမိုင်းကုန်းကျော်တရအောက်ကမယန်းကုန်းတရက်ကွက်ရုံးကိုစစ်သားတွေကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်ရက်ကွက်အုပ်ချုပ်ရေးမှူးရုံးကဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီပြစ်ခတ်မှုအတွင်းရရှိဒဏ်ရာတွေနဲ့သေဆုံးသွားကြောင်းစစ်ကောင်စီတရင်ပြန်တိုက်ရေးအဖွဲ့ကလည်းအတည်ပြုပြောဆိုပါတယ်။အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးလမ်းနေပိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဒေသခံတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ရန်ကုန်တကုံမြို့တောင်ပိုင်း19ရက်ကွက်မှာနေ့လယ်12နာရီဝန်းကျင်လောက်ကလည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တရက်ကိုင်တချို့ကအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံတံရရတဲ့တည်င်းတော့မသိရသေးပါဘူး။စကိုင်းတိုင်းတွင်ကောလင်းမြို့နယ်တွင်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေကြားတိုက်ပွဲတွေရက်အတန်ကြာဖြစ်ပွားနေတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်နေတဲ့မှတ်တမ်းဗီဒီယိုတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။